ဖေကိုနာတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။စက်တင်ဘာ21ရက်မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့မတိုင်ခင်မှာအမျိုးသမီးငြိမ်းချမ်းရေးဖိုရမ်ကိုကျွန်မတက်ရောက်ခဲ့ပါတယ်။အမျိုးသမီးများဤစွမ်းအားဖြင့်ပြည်ထောင်စုငြိမ်းချမ်းရေးကိုပေါ်ဆောင်သွားမည်ဆိုတဲ့စောင်ပုတ်နဲ့ရန်ကုန်မြို့ရွှေကုန်းတိုင်းတာဝါအပေါ်တက်အိတ်ဆဲတာဝါဟိုတယ်မှာကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်နယ်နဲ့တိုင်းကတိုင်းရင်းသူအမျိုးသမီးတွေ200ကျော် 300 နီးပါးတက်ရောက်ခဲ့ပါတယ်။ဟိုတယ်မှာရှိတဲ့အလှပန်းအိုးတွေကရောင်စုံတစ်ခွပန်းတွေလိုအမျိုးသမီးတွေရဲ့ရိုးရာဝတ်စုံတွေကလည်းအယောင်အသွေးစုံလှပါတယ်။ဖြူနီပြာဝါပန်းရောင်စုံကတက်ရောက်လာတဲ့အမျိုးသမီးဒုကိုကိုစားပြုနေပါတယ်။ပန်းတပွင့်ချင်းအလှတဲ့အစုအဖွဲ့ကိုကိုစားပြုပေါင်းစည်းထားတဲ့ပန်းခက်ပန်းခိုင်သူတို့ကိုပေါင်းကူးပေးထားတဲ့စိမ့်မြမြအခက်ရွက်တွေကဝေဝေစာစာနဲ့မြင်ရသူကိုစိတ်ကြည်နူးစရာဖြစ်စေခဲ့ပါတယ်။ထို့အတူပါပဲတူးချင်းဒေသတစ်ခုချင်းစီကအမျိုးသမီးတွေရဲ့အတန်းအကြံဉာဏ်ခံစားမှုဖြစ်ပေါ်နေတဲ့ဘဝပြဿနာအလုံးကိုမျှဝေခံစားနားလည်ပေးနိုင်တဲ့နေရာတစ်ခုဖြစ်ခဲ့ပါတယ်။မိမလို့ပြောလိုက်ရင်လှရင်ကြီးမယ်တစ်ခုတည်းမဟုတ်ပါဘူး။နိုင်ငံရေးစီးပွားရေးမှာပါပူးပေါင်းပါဝင်နိုင်တဲ့လူအဖွဲ့အစည်းကိုအမျိုးသားများနဲ့တန်းတူအကျိုးပြုဆောင်ရွက်ပေးနိုင်တဲ့လူသားအဖြစ်မြင်နိုင်ရမယ်လို့တက်ရောက်လာသူအမျိုးသမီးတွေကပြောဆိုကြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာကျင်းပတဲ့အမျိုးသမီးဖိုရမ်ပွဲကိုတက်ရောက်လာတဲ့ဖိလစ်ပိုင်အမျိုးသမီးဆွေးနွေးတင်ပြတာကိုလည်းမခင်အုံမာကဘာသာပြန်ပေးပြီးအမျိုးသမီးတွေရဲ့တူညီတဲ့ပြဿနာကိုဘလူဖြည့်ရှင်းဆောင်ရွက်တယ်ဆိုတာကိုသိစေခဲ့ပါတယ်ဖိလစ်ပိုင်ရဲ့ငိမ့်ချမ်းရေးဖြစ်စဉ်မှာဖိလစ်ပိုင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်ပိုင်းကိုရှင်းပြတာဖြစ်ပါတယ်ဖိလစ်ပိုင်မှာလည်းစနစ်တမိုင်းကြောင်းနဲ့ထုံနှန်းစင်လာမတူမှုတွေအများကြီးရှိခဲ့ပါတယ်မတူကွဲပြားမှုပေါ်မှာပဋိပက္ခဖြစ်မှုတွေရှိပါတယ်ဖိလစ်ပိုင်ရဲ့တမိုင်းတလျှောက်ရှိခဲ့တာပါတူညီတဲ့ဖြတ်သန်းမှုအတွေ့အကြုံကြောင့်စုဖွဲ့မှုကိုဖြစ်စေပါတယ်။အမျိုးသမီးတွေမှာမညီမျှမှုတွေကြုံရပါတယ်။ဆင်းရဲမွဲတေမှုပြန်မေးဆွဲမှုအကြမ်းဖက်ခံရမှုတွေဟာအမျိုးသမီးတွေရဲ့ဘဝကိုထိရောက်ပတ်သက်မှုတွေရှိခဲ့ပါတယ်။စစ်ပွဲတွေနဲ့ရွှေ့ပြောင်းခံရမှုတွေဟာဖိနှိပ်ခွဲခြားဆက်ဆံခံရမှုတွေကိုဖြစ်စေပါတယ်။ဌာနေရွှေ့ပြောင်းခံရတဲ့အခါကြားမှနီးကပ်မှုကြောင့်စောစောစီးစီးအိမ်အောင်ကြကြပါတယ်။အိမ်တောင်အပြုတ်ခံလိုက်ရပါတယ်။ကန့်ထဲမှာအိမ်တောင်ပြုတ်ရင်ကတ်တစ်ခုရပါတယ်။ဒါကြောင့်ကန့်စည်းမြင်တဲ့အကျုံးဝင်အောင်မိဘကအတင်းအကျပ်အိမ်တောင်ပြုတ်ခိုင်းတာမျိုးရှိနေပါတယ်။စစ်ပွဲကြောင့်ဌာနေရွှေ့ပြောင်းခံရတဲ့အခါအမျိုးသမီးတွေဘဝဟာတာဝန်တွေပိုများလာပါတယ်။အမျိုးသားတွေကလက်နဲ့ကင်ကြတဲ့အခါအိမ်တောင်ရဲ့တာဝန်ကိုအမျိုးသမီးတွေကပိုးပြီးတာဝန်ယူရပါတယ်။လုံခြုံမှုမရှိသလိုပညာရေးနဲ့ပညာတတ်မှုမှာအမျိုးသမီးတွေကအလွန်နှိမ့်ချခဲ့ရပါတယ်။ငြိမ်းချမ်းရေးနဲ့လုံခြုံရေးမရှိပါဘူး။နိုင်ငံတကာမှာအမျိုးသမီးအခွင့်အရေးအတွေ့ပြဋ္ဌာန်းထားတဲ့ဥပဒေကိုလိုက်နာပါမယ်လို့စာချုပ်တွေဘလောက်ရှိရှိအခွင့်အရေးနှိမ့်ချနေတုံးပါပဲ။ဒီအခြေအနေကိုအမျိုးသမီးကော်မရှင်တွေနဲ့နိုင်ငံတကာအဆင့်တုံ့ပြန်မှုတွေရရှိအောင်ကြိုးစားခဲ့ကြပါတယ်။အမျိုးသမီးအကြမ်းဖက်ခံရရင်မူလေးကူးနဲ့ကင်တွယ်ရပါတယ်။လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအရာအကျန်းဖက်ခံရသူအမျိုးသမီးကိုနာမည်မဖော်ဘဲကုတ်နံပါတ်ထားရပါမယ်။တစားကန်းလို့မသုံးဘဲရှင်တန်ရက်တီနိုင်သူလို့သုံးပါတယ်။ချင်းချောက်တုံလှုပ်မှုရှိတာမို့နာမည်မသုံးဘဲကုတ်နံပါတ်ပဲပေးထားတာပါ။လိန်အကျန်းဖက်ခံလိုက်ရတဲ့သူကိုအင်တာဗျူးရင်တခါတည်းပဲစုံပြီးလှုပ်တင်ကြပါတယ်။အင်တာဗျူးကိုထပ်ခါထပ်ခါလှုပ်ရင်မရိမှုကိုထက်ခါထက်ခါကျူးလွန်တယ်လို့ခံစားရပါတယ်။လိန်အကျန်းဖက်ခံရသူကိုလေးစားလိုက်နာပေးရပါမယ်။သူတို့ကဘာလုပ်ချင်လဲဆိုတဲ့သူတို့ရဲ့ဆုံးဖြတ်မှုကိုလိုက်နာရပါမယ်။ရုံးမတင်ချင်မတင်ပေးပါဘူး။လူမျိုးအရာကွဲပြားမှုတွေရှိပါတယ်။ကြီးနိုင်ငယ်ညင်းခွဲခြားဆက်ဆံခံရမှုတွေရှိပါတယ်။လိန်ပိုင်းဆိုင်ရာကျူးလွန်သူတွေဟာမထင်မှတ်ဆုံးနေရာတွေကလည်းဖြစ်နေတတ်ပါတယ်။လူတို့ကိုစောင့်ရှောက်ဖို့ကျန်းသစ်စာကျင်းဆိုခဲ့သူတွေကကျူးလွန်သူတွေဖြစ်နေပါတယ်။အမျိုးသမီးတွေကိုစစ်ပွဲမှာစစ်လက်နက်သဖွဲ့အသုံးပြုနေကြပါတယ်။2009ခုနှစ်အောက်တိုဘာမှာအမျိုးသမီးနဲ့လုံခြုံရေးမှုကိုချမှတ်နိုင်ခဲ့တာဟာအမျိုးသမီးအဖွဲ့အစည်းတွေရဲ့ခိုင်မာမှုစည်းလုံးမှုစ조사မှုကြောင့်လူအဖွဲ့အစည်းကတာဝန်ယူဖို့ဖိအားပေးချမှတ်နိုင်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေမှာ ဒန်းတူဆုံးဖြတ်ချက်ချနိုင်ဖို့လိုအပ်ပါတယ်။ပရိပခတွေကိုကာဝယ်နိုင်ဖို့အမျိုးသမီးတွေရဲ့ရုပ်ပိုင်းစိတ်ပိုင်းလုံခြုံဖို့ကလည်းအဓိကကြပါတယ်။ပြန်လည်ထူထောင်ရေးကာလငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပါဝင်ဖို့အများကြီးလိုအပ်ပါတယ်။အမျိုးသမီးတွေကဘလို့ရလက်တွေကိုလိုချင်လဲဆိုတာအမျိုးသမီးတွေကသာသိပါတယ်။ဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာပါဝင်နိုင်ဖို့ငြိမ်းချမ်းရေးစပွဲမှာပါဝင်နိုင်ဖို့အောက်ခြေပြည်သူလူထုကြားကအတန်ကိုကြားရအောင်အပြန်အလှန်ချိတ်ဆက်မှုတွေရဖို့ဖိုရမ်တွေကတဆင့်ဒေတာဆိုင်ရာကနေတနိုင်ငံလုံးအထိသတင်းစကားတွေပံ့ပိုးမှုအတန်ပေးမှုတွေအမြဲလုပ်နေရပါမယ်။ပူးပေါင်းဆောင်ရွက်မှုတွေလုပ်ရပါမယ်။နိုင်ငံတကာစံချိန်စံညွှန်းရှိတဲ့စာချုပ်မှာဘလောက်လက်မှတ်ထိုးထားအနှုတ်လက္ခဏာတွေရှိနေပါသေးတယ်။အမျိုးသမီးတွေသူတို့ကိုယ်သူတို့ကူညီနိုင်ဖို့ပညာရေးကိုမြင့်တင်ပေးရပါမယ်။သတင်းအချက်လက်တွေလေ့လာနိုင်အောင်လုပ်ပေးရပါမယ်။ဆုံးဖြတ်ချက်ချနိုင်အောင်လုပ်ပေးရပါမယ်။နှီးနှောဖလှယ်ပွဲတွေလုပ်ရင်းနောက်ထပ်အကျိုးရှိတာတွေအများကြီးလုပ်နိုင်ပါတယ်လို့ဆွေးနွေးပြောဆိုသွားပါတယ်။အမျိုးသမီးတွေမပါဘဲငြိမ်းချမ်းရေးမရနိုင်ပါဘူး။စစ်မှန်တဲ့ငြိမ်းချမ်းရေးအရယူကြပါစို့။တောတာရှင်များမျှဝေခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျမနှင်းပန်းအိမ်ပါ။